နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုအပြစ်ရှိမရှိမနက်ဖြန်စက်တင်ဘာလ3ရက်နေ့မှာတရားရုံးကချမှတ်မယ်စီရင်ချက်ကတော့မြန်မာနိုင်ငံရဲ့တရားရေးစီရင်မှုနဲ့မီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနောက်သတင်းသမားတွေပြည်သူအစိုးရလက်ထက်ရင်ဆိုင်နေရတဲ့ပကတိအခြေအနေမှန်တွေကိုမီးမောင်းထိုးပြမယ်အနေအထားဖြစ်တယ်လို့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်။ဖန်စီခံသတင်းသမားတွေလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတောင်းဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ပြည်သူရဲ့အတန်ကိုပြည်သူအစိုးရဘက်ကအလေးထားစဉ်းစားဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်တို့ရဲ့အမှုအပြစ်ရှိမရှိမနေ့ပြန်စက်တင်ဘာလ3ရက်နေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့စီရင်ချက်ချမဲ့တရားသူကြီးနေပကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့သူတို့တို့အုပ်ကိုစီရင်ချက်ချမဲ့ရက်ရွှေ့ဆိုင်ခဲ့ကြတာပါ။ဒီမိုကရေစီဖော်ဆောင်နေတဲ့အယက်သားဆိုရလက်ထက်တရားစီရင်အခြေအနေသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရေးဆိုင်ရတဲ့စိတ်ခေါ်မှုအခက်အခဲတွေကိုထင်ဟပ်ပြသမဲ့ဒီသတင်းတော်တို့ရဲ့အမှုစီရင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်နေကြတဲ့အခြေပါတော့ဒေါက်ဆာစုကြည်နဲ့အန်တီအစိုးရအနေနဲ့အမှန်တရားဘက်ကိုရက်တည်စေချင်ပါတယ်လို့သတင်းသမားကာကွယ်စောင့်ရှောက်သူများအဖွဲ့ PCFJ ကကိုတာလုံးဇောက်ထက်ကပြောပါတယ
်စစ်တပ်နဲ့ညီသားစုကြီးလုပ်နေတဲ့ကိုဒီမိုကရေစီအားကြီးနဲ့ကိုသတင်းသမားတွေကိုသတိခံပါဘူးနော်အဲ့တော့သတိခံလို့ဆိုရင်လည်းဒါသူ့ရဲ့တမိုင်းဖြစ်တော့မှာပေါ့နော်အဲ့တော့ဒီလိုဒီချက်တွေကလည်းအစိုးရလက်ထက်မှာပုံလိုက်သတင်းမီဒီယာကမှညစ်တပ်ကကျူးရယ်နဲ့ကျင်းလို့ပေါ်ထုတ်နေတဲ့အဲ့တော့လိုအပ်ချက်ဥပဒေထောင်ချလိုက်တဲ့ဆိုတမိုင်းကအလဲရက်ဖြစ်တော့မှာပေါ့နော်ကဲကျွန်တော်ဆက်ကြည့်ကြရအောင်လေလေလေးဖြစ်ဖြစ်ဒီလိုမျိုးဒီကောင်းတာအဲ့တော့သူတို့ဒီဟာကြီးကဖြည့်စင်းစားဖို့တည်းဒီနေသတင်းသမားတွေဒီလိုပုံစံမျိုးတွေဖတ်လို့ပါအဲ့တော့ဖတ်မယ်တဲ့ကြောက်တယ်ကျွန်တော်ကအဲ့ဒီဟာကိုတောင်းလိုက်တယ်စနစ်ကိုတောင်းလိုက်တယ်ဆိုတော့အဲ့ဒီအမမို့ဖတ်လိုက်တာနော်အဲ့တော့ဒါအစိုးရကလည်းမကောင်းတာနော်အဲ့တော့စစ်တပ်ကလည်းမကောင်းတာနော်
ရိုက်တာသတင်းတော်လူခဲတူသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားဆွဲဆိုခံရတဲ့အနေအထားကတော့အန်တီဆိုရလက်ထက်သတင်းသမားတွေရေးဆိုင်တရားတဲ့စိတ်ခေါ်မှုအခက်ခဲအန်တီရဲ့ပြားလွန်းလာတာကိုထောက်ပြနေတာဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကဘတ်တေစာရှုလက်ကြီးကလည်းပြောပါတယ
်ဒီချက်ကဘာကိုတပြလဲဆိုတော့ကျွန်တော်အရှိကိုသွားဖို့စူးစမ်းနေကြတယ်လူငယ်တွေပေါ့နော်ဒီမိုကရေစီပို့ပြီးတော့ရင့်တန်လာဖို့ပို့ပြီးတော့အောင်မြင်လာဖို့သွားနေကြတဲ့အချိန်မှာကျွန်တော်တို့ရဲ့လှုပ်ရှားမှုကိုနောက်ပြန်ဆွဲနေတဲ့ဥပဒေကြီးပေါ့အဲ့ဥပဒေကပြင်ဆင်ဖို့လိုနေရဲဆိုတော့မြင်တာထင်တာဖြစ်စီတယ်ဆိုတော့ဒီ case ကိုကျွန်တော်တို့ဒါကဒီ journalist တွေဖန်ခံရတဲ့ဆိုတဲ့ case ရမှာအဓိကအထည်နာတာက journalist တွေကိုယ်တိုင်ပေါ့နော်သူတို့မိသားစုတွေဖြစ်တဲ့နောက်သတင်းမီဒီယာလောကသားတွေအတွက်ပါအဲစိုးရင်ပွဲရတစ်ခုဖြစ်လာနေဆိုတော့ပုံမြင်တာလားစီတယ်ဒါအပြင်သူတို့မျိုးကိုဖန်ဆီးလိုက်ခြင်းဒီသတင်းမီဒီယာလောကတွေအတွက်တင်မှာမကောင်းဆိုတော့ပြည်သူတွေအတွက်အဓိကကျွန်တော်တို့တက်ကြွလို့ရှားသူလူငယ်တွေနောက်ရက်ဖက်အဖွဲ့အစည်းလူငယ်တွေအတွက်ပါစီကိုင်းမှုဖြစ်စေတယ်ဒီလူငယ်တွေအတွက်ပါစိုးရင်မှုတွေတိုးလာစေတယ်ဆိုတာမျိုး case ပေါ်မှာဆုံးဖြတ်ချက်စီတာကျွန်တော်နိုင်ငံရဲ့image ပေါ့နိုင်ငံရဲ့ပုံရိပ်ကိုပါကဘာတဝမ်းမှာလက်ညှိုးထိုးစရာဖြစ်လာနိုင်တယ်အကယ်၍ဆုံးဖြတ်ချက်မှားသွားခဲ့ပြီဖြစ်တော့ဒါမှမဟုတ်တရားမမျှတစွာဆုံးဖြတ်ချက်တွေဖြစ်စီပေါ့လက်ရှိမြန်မာနိုင်ငံတုံ့တွေ့နေရတဲ့ pressure ဖြစ်အားတွေကပိုဆိုးလာဖို့ပဲရှိရလို့မြင်ပါတယ
်ဗဒက်ပြန်စီရင်ချက်ချပဲတရားခွေကိုတော့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေဒီမိုကရေစီအားစုတွေတွားရောက်ဝင်ရကြမှာဖြစ်ပါတယ်တရားသူကြီးအနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ဆုံးဖြတ်ချက်ကိုစီကြည်တုံတရားပြေဝစွာနဲ့ချမှတ်ပေးဖို့ပြောလင်းကြောင်းလဲသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ
်ကျွန်တော်တို့ဒီမိုကရေစီနိုင်ငံကိုတွားဖို့အတွက်ဆိုရင်မြန်မာနိုင်ငံအတွင်းမှာရှိနေ institution တွေအကုန်လုံးကဒီမိုကရက်တစ် system နဲ့ကိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်ဆိုတာကိုလည်းကျွန်တော်ဒါမြင်သာစေတဲ့ case တစ်ခုဖြစ်တယ်ဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုဆိုတာလည်းတကယ်ကိုတရားဥပဒေဆိုဒီမိုကရေစီမှာမတိုင်းတည့်ရလို့လွတ်လပ်စွာနဲ့ယက်တည်တဲ့အမိကိုကင်းစွာယက်တည်တဲ့တရားဥပဒေဘယ်လောက်ကြီးအမိကိုကင်းနိုင်မလဲဘယ်လောက်ကြီးလွတ်လပ်နိုင်မလဲဆိုတော့မြင်သာစေစာဖြစ်စီမယ်လို့လည်းညွှန်လင်းနေပေါ့နော်ဆိုတော့ကျွန်တော်တို့ဒါကိုစောင့်ကြည့်လို့ရပါတယ်ဟုတ်
ဘတ်တေစာရှိုးလည်ရပါရှင်ဗတိစက်တင်ဘာလတရက်တွေတို့ကလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေနဲ့ဒီမိုကရေစီအားစုတွေစုဝေးပြီးတော့ရိုက်တာသတင်းသမားတို့ဝအများဆုံးလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူရေးသားတင်ပြခွင့်ရရေးအတွက်လမ်းမတွေပေါ်မှာထွက်ပြီးတော့ကြီးကြဲစွာခြိတက်လှည့်လည်ဆန္ဒပြတောက်ဆိုခဲ့ကြပါတယ်သက်ဆိုင်တဲ့အစိုးရတာဝန်ရှိသူတွေတရားရေးမှန်တိုင်းနဲ့ပြည်ထရေးတာဝန်ရှိသူတွေအနေနဲ့အလေးနဲ့စဉ်းစားကြဖို့ပြောလိမ့်တယ်လို့လည်းဥဆောင်ဆန္ဒပြခဲ့ကြသူတွေကပြောပါတယ်ဒေဂရော်လျှို့ဝှက်ချက် ရာအုပ်ဝေတဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းထာတာကသတင်းတောက်တွေဖြစ်တဲ့ကိုတအူးမောင်ခေါ်ကိုဝါလုံးကိုကျော်စိုးခေါ်ကိုဘိုးအောင်တို့တအူးဟာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညတော့ကရက်တက်ဖွဲ့ဝေတွေဘက်ကချိန်ဆိုလို့တွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအခါစာရီလက်ဝဲတွေ့ရှိတဲ့ဆိုပြီးရခိုင်ပြည်ထောက်က ဒီကိစ္စကိုစီစဉ်ချပါဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့တကယ်တော်လျှော့ဝှက်ချက်ဥပဒေအရအပြည့်ဆုံးထောက်တဲ့14ရက်အထိတရားရုံးကဆုံးဖြတ်ချက်ချနိုင်ပါတယ်ရှင်။